မင်္ဂလာပါ။ Internet Channel ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာအတန်လွင့်စီစဉ်ကနေကြိုဆိုလိုက်ပါရစေ
။ဒီကနေ့တင်ဆက်ပေးသွားမယ့်သတင်းတွေကတော့ S50 series နဲ့အတူထွက်ရှိလာတဲ့ Vivo TWS Neo Nexus ဆိုတဲ့သတင်း။ဇူလိုင်လအတွင်းအခြေခံပညာကျောင်းများပြန်လည်ဖွင့်ပါကအထက်တန်းအဆင့်ကိုဦးစားပေးဖွင့်လှစ်မယ်ဆိုတဲ့သတင်း။အဆင့်မြင့် style နဲ့ပါဝင်လာတဲ့ Microsoft Surface Duo ဆိုတဲ့သတင်းလိုပဲဖြစ်ပါရစေ။ပထမဦးဆုံးအနေနဲ့ S50 series နဲ့အတူထွက်ရှိလာတဲ့ Vivo TWS Neo Nexus ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါရစေ။ Smartphone ကုမ္ပဏီတွေကလူအများနှစ်သက်ကြတဲ့ TWS ကျိုးမဲ့နှစ်ချက်တွေကိုပုံမထုတ်လုပ်လိုကြပါတယ် Vivo ကလည်း TWS Neo နှစ်ချက်ကိုထုတ်လုပ်ဖွယ်ရှိပါတယ် TWS Neo နှစ်ချက်ကမနစ်ခထွက်ရှိခဲ့တဲ့ Vivo TWS နှစ်ချက်ထက်ကိုဈေးနှုန်းသက်သာပါတယ် TWS Neo ဒီဇိုင်းပိုင်းကလည်းအရင်ကထွက်ရှိထားတဲ့ကျိုးမဲ့နှစ်ချက်တွေနဲ့ဆင်ပြီးတော့ In-ear ညာရန်တစ်ခုပါဝင်သလိုဘေးပုံတရံ case တစ်ခုပါဝင်လာပါတယ်အယောင်ကတော့အဖြူနဲ့နက်ပြောင်ရောင်နှစ်မျိုးထွက်ရှိလာနိုင်ပါတယ်ထုတ်ကုန် Video ကြော်ညာတစ်ခုအရအတန်ရွေရင်းကောင်းမွန်ပြီးတော့ Latency နည်းပါးလာဖွယ်ရှိပါတယ် TWS Neo ဟာ Vivo S50 smartphone နဲ့တူဇွန်တရက်နေ့မှာထွက်လာနိုင်ပါတယ်ဆက်လက်ပြီးဇူလိုင်လအတွင်းခြေကံပညာကျောင်းများပြန်လည်ဖွင့်လှစ်ပါကအထက်တန်းအဆင့်ကိုဦးစားပေးဖွင့်လှစ်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဇူလိုင်လအတွင်းခြေကံပညာကျောင်းများပြန်လည်ဖွင့်လှစ်ပါကအထက်တန်းအဆင့်ကိုဦးစားပေးဖွင့်လှစ်သွားဖို့အတွက်စီစဉ်ဆောင်ရွက်မယ်လို့ပညာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဦးမျိုးသိန်းကြီးကကျောင်းများပြန်လည်ဖွင့်လှစ်နိုင်ရေးအခြေခံပညာလုပ်ငန်းညှိနှိုင်းရေးအစည်းအဝေးပွဲမှာပြောကြားခဲ့ပါတယ်ကျန်းမာရေးနဲ့ညီညွတ်သောလုံခြုံဘေးကွင်းပြီးတော့ရည်သွေးကောင်းမွန်တဲ့အခြေခံပညာအထက်တန်းအဆင့်ကျောင်းများဖွင့်လှစ်ရမှာတွေ့ကြုံရမယ့်လိုအပ်ချက်အားနည်းချက်တွေကိုပြင်ဆင်ပြီးမှသာအလဲရန်းနဲ့မူလာရန်းများတဆင့်ချင်းစီဆက်လက်ဖွင့်လှစ်နိုင်ရေးစီမံဆောင်ရွက်သွားမည်ဖြစ်ကြောင်းအခြေခံပညာကျောင်းများပြန်လည်ဖွင့်လှစ်ရမှာကျန်းမာရေးနဲ့အားကစားဝန်ကြီးဌာနမှထုတ်ပြန်ထားတဲ့ COVID-19 ကာကွယ်တပ်စီးရေးဆိုင်ရာညွှန်ကြားချက်များအတိုင်းတိကျစွာလိုက်နာဆောင်ရွက်သွားမည်ဖြစ်ကြောင်း COVID-19 ကာကွယ်ထိန်းချုပ်တပ်စီးရေးဆရာဆရာမများမိဘများနဲ့ကျောင်းသားကျောင်းသူများလိုက်နာရမယ့်အချက်များဖြစ်သည့်ကျောင်းသူမလာမီနဲ့လာရောက်စဉ်မိဘနဲ့ကျောင်းသားကျောင်းသူများလိုက်နာရမယ့်အချက်တွေကျောင်းသူရောက်ရှိပြီးစာတင်ကြရမယ့်အချိန်မှာဆရာဆရာမနဲ့ကျောင်းသားကျောင်းသူတွေလိုက်နာရမယ့်အချက်တွေမုတ်စားချိန်နဲ့သမင်းစားနားချိန်တွေမှာဆရာဆရာမများနဲ့ကျောင်းသားကျောင်းသူများလိုက်နာဆောင်ရွက်ရမယ့်အချက်တွေစာတင်ကြပြီးကျောင်းမအပြန်မှာမိဘနဲ့ကျောင်းသားကျောင်းသူများလိုက်နာရမယ့်အချက်တွေကျောင်းသွင်းရှိစာတင်ကမ်းများတွင်ပြင်ဆင်ထားရှိရမယ့်အချက်တို့ကိုလိုက်နာဆောင်ရွက်ရန်အတွက်အချိန်မီပြုစုတင်ပြရမည်ဖြစ်ကြောင်း COVID-19 ကူးစက်အမြန်ရောဂါဖြင့်ရောဂါလက္ခဏာမပြဘဲရောဂါပိုးရှိသူများတွေ့ရှိနေရပါသဖြင့်ကျောင်းများပြန်လည်ဖွင့်လှစ်ရန်အထူးသတိပြုလိုက်နာစီစဉ်ဆောင်ရွက်ရမည်မှာလူတိုင်းပြန်လည်အသုံးပြုရရသော mask တဆင်ရန်နဲ့နေ့စဉ်လူအများတွေ့ဆုံမှုလျှော့ချရန်လူစုများဖြစ်ပေါ်လာနိုင်မှုကိုလျှော့ချရန်အရေးကြီးကြောင်းဒေါက်တာမျိုးသိန်းကြီးကပြောခဲ့ပါတယ်။ကျောင်းများပြန်လည်ဖွင့်လှစ်နိုင်ရေးအခြေခံပညာလုပ်ငန်းညှိနှိုင်းအစည်းအဝေးလေးမြင်းဆောင်2020ကိုမေ25ရက်ကနေပြည်တော်ရုံးအမှတ်73ရှိပညာရေးဝန်ကြီးဌာနအစည်းအဝေးခန်းမှမှာပညာရေးဝန်ကြီးဌာနရှိဦးစီးဌာနများနဲ့အမျိုးသားပညာရေးမူဝါဒကော်မရှင်မှတာဝန်ရှိသူတွေအမျိုးသားတင်ယိုးညွှန်းရန်ကော်မတီမှတာဝန်ရှိသူတွေတိုင်းဒေသကြီးပြည်နယ်ပညာရေးမှူးများနဲ့ video conference နဲ့ကျင်းပပြုလုပ်ခဲ့ပါတယ်။ပညာရေးဝန်ကြီးဌာနအနေနဲ့မိတိခွဲခြားမှုမှမရှိကြောင်းမိသူတူတယောက်များချန်မထားပဲကျောင်းထွက်သူမရှိစေရေးတို့ကိုအခြေခံ၍ကျောင်းနေအရွယ်ကလေးအလုံးအည်သွေးရှိတဲ့တင်ယူမှုအခွင့်အလမ်းမြင့်မားစေရေးကိုဦးတည်လျက်အခြေခံပညာကျောင်းများအလုံးပြန်လည်ဖွင့်လှစ်နိုင်ရေးကြိုးပမ်းဆောင်ရွက်လျက်ရှိတယ်လို့သိရပါတယ်။နောက်ဆုံးအနေနဲ့အရှင်းမြတ် style နဲ့ပါဝင်လာတဲ့ Microsoft Surface Duo ဆိုတဲ့တင်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ Microsoft Surface Duo ရဲ့အသေးစိတ်ချက်လက်တွေကထွက်ပေါ်နေပြီးတော့ style feature နဲ့ပတ်သက်တဲ့တင်ချက်လက်တွေကလည်းထွက်ပေါ်လာပါတယ်။ Windows Latest ရဲ့ဖော်ပြချက်အရ Microsoft Surface Duo မှာအရှင်းမြတ် style နဲ့ပေါင်းစပ်မှုပါဝင်ပြီးတော့အခြား Surface ထုတ်ကုန်အတွေ့အကြုံတွေနဲ့ညီမျှတဲ့အတွေ့အကြုံတွေပါဝင်လာပါတယ်။ Developer တွေက Surface Duo က feature တွေကိုစတင်လုံဆောင်နေပါတယ်။ Android Input Stack လုံဆောင်ချက်မှာတစ်ချိန်တည်းမှာပန်နဲ့လက်ချောင်းကိုအသုံးပြုပြီး Touch Pad နဲ့ထည့်သွင်းနိုင်ပါမယ်။ဒါကြောင့်မျက်နှာပြင်နှစ်ခုမှာအလုပ်တွေကိုထိရောက်အောင်လုံဆောင်နိုင်ပါမယ်။အခြားမျက်နှာပြင်တစ်ခုကအရာကိုအခြားမျက်နှာပြင်စီ Drag လုပ်ပြီးတော့ထည့်သွင်းနိုင်ပါတယ်။ဒါအပြင် Screen Shot ရိုက်ဖို့ Surface တည်တံ့ Gadget ဖြစ်တဲ့ပန်ကို Double Tap လုပ်ရပါမယ်။ Surface ပန်နဲ့ပုံဆွဲတဲ့အခါမှာသုံးဆွဲရချုံ့မွေအောင် Developer တွေကလုံဆောင်နေပြီးမတူညီတဲ့မျက်နှာပြင်တွေမှာပန်ကိုရွေးရှားအသုံးပြုနိုင်ပါမယ်
။အခုတင်ဆက်ပေးလိုက်တဲ့သတင်းတွေကတော့နိုင်ငံတကာနဲ့ပြည်တွင်းကနည်းပညာသတင်းတွေကို Internet Channel ကနေတင်ဆက်ပေးသွားတာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေအတိုင်းလိုက်နာဆောင်ရွက်သွားဖို့တိုက်တွန်းလိုက်ပါရခင်ဗျာ။ကျွန်တော်ကတော့အောင်သက်ကိုပါ